လသမဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာနိုင်ငံအခြေအနေအရကိုသုံးသပ်လေ့လာနိုင်ဖို့သတ်မှတ်ထားတဲ့အခြေအနေတစ်ခုအောက်မှာကုလအထူးကိုယ်စားလှယ်လာရောက်ခွင့်ပေးဖို့မြန်မာစစ်အာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံအခြေအနေအရအပေါ်မှာလည်းအတွင်းရေးမှူးချုပ်အနေနဲ့အလွန်တရာစိုးရိမ်နေလို့ဖေဖော်ဝါရီလ16ရက်နေ့ကကုလထုတ်ပြန်ချက်မှဖော်ပြပါတယ်။မြန်မာနိုင်ငံမြို့ကြီးတွေမှာအင်အားသုံးမှုများပြားလာတာနဲ့တန်ချက်ကာတွေနောက်ထပ်ချထားတဲ့ကိစ္စတွေအပါအဝင်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့အလွန်စိုးရိမ်ပါကြောင်းကုလသမဂ္ဂအသွင်ရေးမှူးချုပ်ရဲ့ကြေညာချက်မှဖော်ပြထားတာပါ။ငြိမ်းချမ်းစွာစုဝေးခွင့်ကိုအပြည့်အဝလေ့စားဖို့နဲ့ဆန္ဒပြသူတွေကိုနှိမ်နှင်းတာတွေမလုပ်ဖို့မြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကိုတောင်းဆိုကြောင်းအသွင်ရေးမှူးချုပ်ရဲ့ပြောခွင့်ရသူစတက်ဖနီဒူဂျာရစ်ကမနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။တရင်အချက်လက်ရပိုင်ခွင့်အပါအဝင်လွတ်လပ်စွာဆန္ဒတဘောရာထုတ်ဖော်ခွင့်ကိုနောက်ဆက်ဖြည့်ဆည်းမှုတွေမလုပ်ဖို့လဲမစ္စတာဂူဒရက်စ်ကတိုက်တွန်းထားပါတယ်။မြန်မာပြည်သူတို့ရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့လူအခွင့်အရေးတရားဥပဒေစိုးမိုးရေးရရှိဖို့ကြိုးပမ်းမှုကိုကုလသမဂ္ဂအနေနဲ့မယိမ်းမယိုင်ဆက်ပြီးတော့ထောက်ခံသွားမယ်လို့လဲကုလသမဂ္ဂအသွင်ရေးမှူးချုပ်ကထပ်မံကတိပြုပါတယ်။အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကိုလည်းမြန်မာနိုင်ငံကိုတွားရောက်ခွင့်ပြုပြီးတော့အခြေအနေကိုကိုယ်တိုင်အကဲဖြတ်လေ့လာခွင့်အမြန်ဆုံးပေးဖို့လဲမြန်မာစစ်အာဏာပိုင်တွေကိုတောင်းဆိုလိုက်တာပါ။ထို့အပြင်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံနဲ့ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေကတပ်အမတ်ကြီးတွေကလည်းမြန်မာနိုင်ငံရဲ့တရားဝင်အစိုးရကိုဖျောက်ချခဲ့တဲ့စစ်တပ်ရဲ့လိုရာကိုကန့်ကွက်လိုက်တယ်လို့ငြိမ်းချမ်းစွာဆန္ဒထုတ်ပေါ်နေကြတဲ့ပြည်သူတွေကိုအကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့တိုက်တွန်းချက်တစောင်းမနေ့ကပူရဲထုတ်ပြန်ခဲ့ပါတယ်။တက်ကြွလှူရှားသူတွေ၊သတင်းသမားတွေနဲ့နိုင်ငံဝန်ထမ်းတွေကိုဆက်ပြီးတော့ဖမ်းဆီးနေတဲ့အပေါ်ပြက်ပြက်တသားကန့်ကွက်ရှုံချကြောင်းလည်းအဲ့ဒီကြေညာချက်မှဖော်ပြထားတာပါ။ဒီမိုကရေစီရေးလွတ်လပ်မှုငြိမ်းချမ်းမှုနဲ့တာယာဝါပြောမှုကိုရှာဖွေနေကြတဲ့မြန်မာပြည်သူလူထုကိုထောက်ခံအားပေးကြောင်းနဲ့တက္ကပါလုံးကစောင့်ကြည့်နေကြောင်းလည်းအဲ့ဒီကြေညာချက်မှပါရှိပါတယ်။